စစ်တပ်အာဏာသိမ်းခဲ့တာတနည်းကျော်နှစ်နှစ်နီးပါးရှိလာတဲ့မြန်မာနိုင်ငံမှာနိုင်ငံရေးအခြေအနေတွေဆက်ကြုံတွေ့နေရပြီးတော့စီးပွားရေးကျဆင်းမှုနဲ့အတူလူသားပေးတို့ကအခြေအနေတည်တည်တာပိုပြီးဆိုးလာနေတယ်လို့နိုင်ငံတကာချက်ချီနီနဲ့လာကျန်းဒီအသင်း IFRC ကသတိပေးပါရယ်မြန်မာနိုင်ငံရဲ့အခြေအနေဟာရှုပ်ထွေးပြီးပေါပေါင်းစုံတက်ရောက်မှုတွေရှိနေတယ်လို့နိုင်ငံအတွင်းသဘောထားမတူတဲ့အဖွဲ့တွေအကြားတင်းမာမှုတွေပိုးပြီးပြင်းထန်လာနေတဲ့တစ်ချိန်တည်းမှာ COVID-19 ကပ်ဘေးကြောင့်လည်းပြည်သူတွေဒုက္ခပိုပြီးကြုံတွေ့နေနေရတဲ့အကြောင်းဒီကနေ့ထုတ်ပြန်တဲ့မနေ့ကထုတ်ပြန်တဲ့ IFRC ရဲ့အစီအစဉ်မှာဖော်ပြထားတာပါကိုဗစ်ကပ်ပြီးနောက်ဆက်တွဲတက်ရောက်မှုတွေကြောင့်ကုန်စည်နှုန်းတွေတက်ပြည်သူတွေရဲ့လူမှုစီးပွားဘဝတွေထိခိုက်ရတာတွေပိုဆိုးလာနေတာဖြစ်ပြီးတော့ပြန်လည်နလန်ထူလာနိုင်မဲ့ပုံလည်းမတွေ့ရသေးဘူးလို့အစင်ကန်စာမှာထောက်ပြထားပါတယ်ပြည်တွင်းဗန်လုံငန်းကျန်းမာရေးနဲ့ပညာရေးစတဲ့ဝန်ဆောင်မှုတွေလည်းဆက်ပြီးတော့ကြာဆင်းလာနေတဲ့အချိန်ထဲမှာပြည်သူတွေတတ်တာရရဖို့ဥသာချင်းစာနာမှုဥက္ကဋ္ဌတွေဆက်ပေးနိုင်ဖို့အတွက် IFRC ကတောင်းခံထားတဲ့ရပုံငွေစုပေါင်းကလည်း58ရာခိုင်နှုန်းလောက်ပဲရသေးတယ်လို့ဒီအစင်ကန်စာမှာရှင်းလင်းထားပါတယ်ဒါပြင်မြန်မာစစ်ကောင်စီကိုဆန့်ကျင်တဲ့တိုက်ပွဲတွေရခိုင်ပြည်နယ်မှာပြန်ဖြစ်လာတာအပါအဝင်နိုင်ငံတော်လက်နက်ကိုင်ပြပခါတွေပိုးပြီးတော့ကြုံလာရတဲ့အချိန်အကြမ်းဖက်မှုတွေကြောင့်လုံခြုံရေးနဲ့လူသားပေးထုတ်ကအကြီးအကျယ်ပိုဆိုးလာတယ်လို့ဖော်ပြပါတယ်။လူကောင်းထောင်ချီအသက်ခံခဲ့ရပြီးကလေးတွေအပါအဝင်လူတွေတန်းတဲ့ချီအိုးရင်ဆုံးခွာထွက်ပြေးရတာအိုးရင်တောင်းတဲ့ချီမိရှုဖြက်စီးခံရတာတွေရှိခဲ့တယ်လို့လည်း IFRC ကထောက်ပြပါတယ်။ဒီလိုချိန်မျိုးမှာ IFRC ရဲ့ထောက်ပံ့မှုနဲ့ဒီမြန်မာနိုင်ငံကြက်ချင်ဒီအသင်းMRCS ဆက်ပြီးတော့လက်ပတ်နိုင်ဖို့အရေးကြီးလိုအပ်နေတယ်လို့လည်းအစင်ခံစာမှာရေးသားထားပါရဲ့ရှင်